2024ခုနှစ်အမေရိကန်ဆိုရအသုံးစီးရဲ့စီးပွားရေးအကူအညီပေးမှုရန်ပုံငွေဆိုတဲ့ကောင်းစဉ်အောက်မှာမြန်မာအတွက်ဒေါ်လာ120သန်းထက်မနည်းစရာလို့သတ်မှတ်ပြထန်းလိုက်တာပါ။အဲ့ဒီဘတ်ဂျက်ထဲမှာကောင်းစဉ်အလိုက်ခွဲဝေသုံးစွဲဖို့သတ်မှတ်ထားတာဟာအတော်လေးကြဲကြဲပြင်းပြင်းရှိတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဒုတိယနိုင်ငံသားရေးဝန်ကြီးဦးမိုးစောဦးက VOE ကိုပြောပါတယ်။လက်ရှိမှာတော့မြန်မာအတွက်ဒေါ်လာ120သန်းကိုဘယ်လိုပုံစံနဲ့ဘယ်အဖွဲ့အစည်းကနေတဆင့်အမေရိကန်အစိုးရကခွဲဝေပေးမလဲဆိုတာမသိကြရသေးဘူးလို့ဆိုပါတယ်။ NUG ကတော့ဘတ်ဂျက်ငွေကိုချက်ချင်းရနိုင်တဲ့အခြေအနေမျိုးမရှိသေးပေမဲ့ရလာတဲ့အချိန်မှာတော့ဒေါ်လာရေးအတွက်အကျိုးရှိအောင်အသုံးပြုသွားမယ်လို့ဝန်ကြီးဦးမိုးစောဦးက VOE ကိုပြောပါတယ်။
အဲဒီတော့ဒီလိုဆိုရနေတဲ့ကလည်းကျွန်တော်တို့လိုအပ်တဲ့အကူအညီတွေအားလုံးကိုဟိုတက်ဆိုင်ရာအဖွဲ့အစည်းများကလည်းကျွန်တော်တို့ဒါတင်ကြားထားပြီးသားဖြစ်တယ်အဲ့တော့ကျွန်တော်တို့ပဲဖိစားဆိုလို့ရှိရင်ဘလို့အကူအညီတွေလိုတယ်ဆိုတာကိုကျွန်တော်တို့ပြောပြထားပြီးသားပေါ့လေအဲ့တော့အခုဒီနှစ်အတွက်သတ်မှတ်ပြထားချက်ကတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့6လလောက်တော့နောက်ကျပြီပေါ့လေအဲ့တော့တက်ဆိုင်ရာဒီအမေရိကန်ဆိုရရဲ့အကူအညီပေးမဲ့အဖွဲ့အစည်းတွေအနေနဲ့ကလည်းအဲသူတို့လက်တွေ့အကောင့်တွေပေါ်တဲ့နေရာမှာအစီအစဉ်တွေချမှတ်တာတို့တာဟိနိုင်တိုင်ပင်တာတို့ဒါမျိုးတွေလည်းဆောင်ရွက်ရမှာရှိနိုင်တယ်ပေါ့လေအဲ့တော့ကျွန်တော်ညီမပြောချင်တာတော့ဒီလိုမျိုးအကူအညီတွေကိုသတ်မှတ်လိုက်တဲ့ဥပဒေအားဖြင့်တော့ပြဋ္ဌာန်းလိုက်တဲ့ဆိုပေမဲ့လို့လည်းအကူအညီတွေကတော့ချက်ချင်းပေါ့နော်ရောက်ရှိလာမယ်လို့တော့ကျွန်တော်တို့ညောင်းနေတော့မရသေးဘူးအဲ့တော့ဒီစားထဲမှာတော့ကျွန်တော်တို့အနေနဲ့ပေါ့လေသက်ဆိုင်တောင်ရှိသူများသက်ဆိုင်အဖွဲ့အစည်းများလည်းကျွန်တော်တို့ရဲ့တာဝန်ရှိတဲ့ဦးစီးဌာနများနဲ့အတိုင်းအတာညှိနှိုင်းပြီးတော့ကျွန်တော်တို့တော်လှန်ရေးအတွက်ပေါ့လေအထောက်အပံ့ဖြစ်အောင်အကူအညီရရှိအောင်ကျွန်တော်တို့ပြည်သူလူထုအတွက်ကျွန်တော်တို့အရသာတွေအတွက်အထောက်အပံ့အကူအညီရရှိအောင်ကြိုးစားတော်မယ်လို့တော့ပြောလို့ရပါတယ်ခင်ဗျာ
မြန်မာအတွက်သုံးမဲ့ဒေါ်လာ120သန်းထက်မနည်းပမာဏကိုဘလို့ခွဲဝေအသုံးပြုရမလဲဆိုတာကိုတော့အထက်လွှတ်တော်ဘတ်ဂျက်ခွဲဝေရေးကော်မတီမှအသေးစိတ်ကြာထန်းထားတာနဲ့ပတ်သက်လို့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Los Angeles မြန်မာလှုပ်ရှားမှုအဖွဲ့တာဝန်ခံ James Shui က VOE ကိုပြောပါတယ
် Senate Appropriations Committee ဘော Senate Budget Charter Committee ရဲ့သူတို့ report ထဲမှာကျွန်တော်တို့တွေ့တာတော့နော်ဒီယူရီးယားနဲ့ဟိုအိန္ဒိယနေပြီးတော့ဒီ cross border program ဆိုတဲ့အိနေစားဖြတ်ကျော်ပြီးဟိုပြီးတဲ့ humanitarian assistance တွေက85သန်းပြည့်เนาะပြီးတော့ governance and federalism programs เนาะ including at the local and state levels အဲ့ဒါကြတော့ကျွန်တော်တို့ကဒီအစိုးရเนาะအုပ်ချုပ်ရေးပိုင်း administration နဲ့တော့ governance ပေါ့เนาะသူတို့ဒီလိုအုပ်ချုပ်ရေးပိုင်းနေပါသူတို့တင်တန်းတွေပဲပြေးဖို့ပေါ့နော်အဲ့ဒီအတွက်ကို10 million တင်မှုကျူးလွန်ထားတဲ့အထောက်အထားတွေကိုစုဆောင်းမှုအတွက်ကဆိုပြီးတော့ 7 million เนาะရိုဟင်ဂျာတွေအတွက်အလိုဝန်ဆောင်မှုပေါ့လေအဲ့ဒီအတွက်က 1 million ပဲလူတို့သိစေနိုင်တဲ့ကိစ္စမျိုးမဟုတ်တဲ့အကူအညီပေါ့နော်ပြီးတော့မှအဲ့လိုဟိုလုပ်ငန်းအစိုးဟိုတွတ်ကျင်မှုလုပ်ငန်းဆိုင်ရာအကူအညီတွေအတွက်က25သန်းအင်းနိုင်ငံရေးအကျဉ်းသားတွေအဟောင်းတွေအတွက်က 1.5 million ဒီစက္ကစစစ်တပ်ကထွက်ပြေးလာတဲ့အဲဒီဟိုစစ်တပ် CDM တွေအတွက်က 1.5 million ပေါ့အဲ့ဒါတွေပေါင်းလိုက်ရင် 121 million ရှိတယ်ဗျအဲ့တော့အဲ့ဒါကတော့စနစ်ကယာတာထားတာပေါ့လေနော်သူတို့ပေးနေကြပုံစံက USAID ကပတ်စံကိုသူတို့ USAID partner လို့ခေါ်တဲ့အဲ့ဒီလိုဟိုသူတို့ ਨੇ track record ရှိပြီးသားပေါ့ဗျာလုပ်နေတာကြာတဲ့အဖွဲ့အစည်းတွေသူတို့ယုံကြည်တဲ့အဖွဲ့အစည်းတွေဥပမာဆိုရင် UN တို့လို့တို့ချင်းဒီလို Catholic Relief Services တို့လို့အဲ့ဒါမျိုးအဖွဲ့အစည်းတွေကိုပဲသူတို့ကပေးပါဗျာအဲ့တော့အဲ့ဒါပထမတစ်ဆင့်ပေါ့နော်ဒုတိယတစ်ဆင့်ကျတော့အဲ့ဒီအဖွဲ့အစည်းတွေလက်အောက်မှာသူတို့ implementation partner ဆိုပြီးတော့အဲ့လို local NGO တွေ CS တွေရှိတယ်ကြားထဲမှာဟိုကဒီဟို administration cost ရှိမှာပေါ့နော်အဲ့တော့ထောက်လန်အတိုင်းဆိုလို့ရှိရင်တော့55ရာခိုင်နှုန်းလောက်က administration cost တွေသွားပြီးတော့အောက်ကို55ရာခိုင်နှုန်းလောက်ပဲရောက်ဖို့အလားအလာရှိတယ်ဗျ
။ဘာမတ်အက်အရာပေးမဲ့အားသာချက်ကတော့ American အစိုးရလက်အောက်ခံ agency တွေအနေနဲ့ NUG အစိုးရ MUCC တို့ကိုဘေးဖယ်ထားလို့မရတဲ့အပြင်ဘတ်ဂျက်ခွဲဝေရေးမှာသူတို့အကြံပြုချက်တွေအရေးပါလာမှာဖြစ်တယ်လို့ James Shui ကပြောပါတယ်။အခုလို American ဆိုရကမြမနွေဦးဒေါ်လာရေးမှာဥဆောင်နေတဲ့အဖွဲ့အစည်းတွေကိုငွေကြေးအရတရားဝင်ထောက်ပံ့မဲ့ကိစ္စအပေါ်မှာတော့စစ်ကောင်စီကသဘောထားတုံ့ပြန်ပြောဆိုတာမရှိသေးပါဘူးရှင်။